Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January 6ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်နဲ့ UN တို့ကြားတင်းမာမှုတွေရောပါမဲ့အရေးအယံတွေထွက်နေကြမှာပဲ UN ရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေရဲ့ကွဲလွဲတဲ့တုံ့ပြန်မှုတွေလည်းဖော်ပြနေပါတယ်။ရှစ်သိန်းပါတဲ့မြန်မာနိုင်ငံကိုလာမယ်လို့သတင်းထွက်နေတဲ့သရုပ်သမရာရှီချင်းပြင်ရဲ့ခီးစဉ်အတွင်းနိုင်ငံခြားသဘောတူညီချက်တွေကိုလက်မှတ်ထိုးပြမယ်လို့ညွှန်လင်းနေကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူညင်ညာပေးမှာပါ
။အခုညဆက်ပြီးနာဆင်ကြရမယ့်သတင်းပါလေးကမှကချင်ပြည်နယ်နှင့်အခမ်းအနားတက်ဖို့အတွက်မြစ်ကြီးနားကိုရောက်နေတဲ့ဒေါက်ဆန်စစ်ကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့ LND ပါတီပြောခွင့်ရကအခုလိုပြောပါတယ်
။ဒီသားကျွန်တော်ဒီတိုင်းမာပြည်ရဲ့လူလာတဲ့တော်သူရဲ့အခမ်းအနားနေရာလေးကိုယ်ကိုကြားတော့အောင်ဆောင်ရွက်ခမ်းမှာလေဒေါက်တိုင်းမာပြည်ရဲ့ကျွန်တ
ော်ဒေါက်တာမျိုးညွန့်ရဲ့ပြောကြားချက်နဲ့အတူနာဆင်ရမှာပါရှင်။တခါတရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်အတွက်မှာစီးပွားရေးသဘောတူညီမှုတွေအပါအဝင်တခြားပါတွေဆွေးနွေးကြဖို့ရှိတယ်လေဆိုတာပြောပြပေးဖို့ရှိသလိုနိုင်ငံတကာသတင်းလွှာတွေမှာတော့ပူပြင်း၆သိမ်းမှုကြောင့်ဩစတြေးလျမှာလောင်ခဲ့တဲ့စံချိန်တင်တော်မီကြောင့်တန်းနဲ့ချီတဲ့တော်ရန်ဒရိတ်ဆန်နေမိဘသင့်တန်းနဲ့ခဲ့ပြီးတော့ဒါယာယဒရိတ်ဆန်လေးတွေကိုစေကူတာနေတဲ့အချိန်လေးအမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အမေရိကန်လက်သမားတွေဘီလျံ400ကျော်အကျွေးတင်ခဲ့တယ်ဆိုပေမဲ့ကြက်သွန်ပြူစိုက်သူတွေကတော့စီးပွားဖြစ်တယ်ဆိုတဲ့အကြောင်းတွေထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
အမေရိကန်ရဲ့ UN နိုင်ငံလူချာတင်းမာမှုတွေရောပါမဲ့အရေးအယံတွေထွက်ပေါ်နေကြမှာပဲ UN ရဲ့ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေရဲ့ကွဲလွဲတဲ့တုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ် UN သမ္မတဟာဆန်ရူဟာနီကတော့အမေရိကန်အနေနဲ့နောက်ထပ်အမားလုပ်ခဲ့မယ်ဆိုရင်ကြီးမားတဲ့အနေနဲ့ကျင်းပလိုက်မယ်လို့ဒီကနေ့ပဲသတိပေးခဲ့ပေမဲ့ထိတ်တန့်တမှုတယောက်ကတော့နောက်ထပ်လက်တုံ့ပြန်မှုရှိတဲ့အကြောင်းပြောဆိုပြတာပါအမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့ UN နိုင်ငံကစစ်ကမ်းတစ်ခုကိုယူအန်နိုင်ငံကပက်တင်တမ်မစ်ဆိုင်းတို့တရားစင်ကြောင့်ဖြစ်ကပ်ခဲ့တဲ့နောက်ပတ်သက်လို့သမ္မတဒေါ်နယ်ထရန့်မနေ့ကနိုင်ငံကိုမင်ငုံပြောရမှာတော့အီရန်ဘက်ကအလျှော့ပေးဆောင်ပုံရတဲ့အကြောင်းပြောဆိုထားပါတယ်။ကျူစင်တင်ပြင်ဆင်မှုတွေသတိပေးစနစ်တွေကြောင့်အမေရိကန်နဲ့အီရန်တပ်ဖွဲ့တွေအသေးပြောက်မရှိခဲ့တဲ့အကြောင်းနဲ့ထိခိုက်ကျူးစင်မှုနေပါတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အီရန်သမ္မတကတော့ကုလသမဂ္ဂရဲ့ပြည်ညင်နဲ့အညီတုံ့ပြန်ခဲ့တဲ့လို့ရဖြစ်နေအီရန်ရဲ့တက်ခတ်မှုကိုပြောဆိုကြတာပါဒီနေ့မှာပဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကိုတယ်လီဖုန်းဆက်စကားပြောခဲ့ပြီးအီရန်တမှုကိုအမေရိကန်ကတုတ်တင်ခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချဖို့လဲတိုက်တွန်းခဲ့ပါတယ်အီရန်ပူထွေးစီဦးစီးချုပ်များအဖွဲ့ဝင်ဘူချိုချီအဗ်ဒူလာအာရာကီကတော့အီရန်ထုတ်တက်ဖွဲ့အကြီးအကဲကိုတုတ်တင်ခဲ့တဲ့အမေရိကန်ကိုတော်လိုင်းပြည်ဆောင်တက်ကနောက်ထပ်လက်တုံ့ပြန်မှာဖြစ်တဲ့အကြောင်းအစိုးရနဲ့နှိစက်တဲ့တက်စတင်သတင်းဌာနကိုပြောဆိုကြတာပါတော်လိုင်းပြည်ဆောင်တက်ရဲ့ယာယီတက်မှုဗိုလ်ချုပ်ကြီးအလီဖာရာဗီကလည်းမစ်ဆိုင်းတုံးနေတဲ့ပြစ်ခတ်မှုဟာအီရန်နိုင်ငံရဲ့စစ်ဆွမ်းရေးဒစိတစ်ပိုင်းသာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။အီရန်နဲ့အမေရိကန်နိုင်ငံကြားအခြေအနေတည်မှနေချိန်မှာအမေရိကန်သမ္မတအနေနဲ့စည်ရင်းနည်းနဲ့ဖြည့်ဆင်းအပြေချရတဲ့နည်းကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့မဲခွဲဆုံးဖြတ်မဲ့ဆုံးဖြတ်ချက်မှာဒီအီရန်ကိုလွှတ်တော်ကစစ်မကြေညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်တပ်တွေအနေနဲ့အီရန်အပေါ်စစ်မတိုက်နိုင်အောင်တားမြစ်ထားမှဖြစ်တဲ့အပြင်အမေရိကန်ပြည်ထောင်စုအမေရိကန်ပိုင်နက်တွေနဲ့အမေရိကန်တပ်တွေအပေါ်တိုက်ခိုက်မဲ့ရန်ကိုစစ်ရေးနည်းနဲ့မဖြစ်မနေကာကွယ်ရမယ့်အခြေအနေမရောမချင်းသမ္မတထရမ့်အနေနဲ့စစ်တိုက်ဖို့အမိန့်မပေးနိုင်အောင်လို့ဒီဆုံးဖြတ်ချက်ကတားမြစ်ထားမှဖြစ်ပါတယ်ဒီကနေ့မဲခွဲမဲ့အစီအစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထုတ်ပြန်ကြေညာချက်ထဲမှာအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆူလမာနီကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်တပ်ဖြတ်မှုမလုပ်ခင်လွှတ်တော်ကိုချိုးတင်အသိမပေးခဲ့တဲ့အပေါ်ထရမ့်အစိုးရကိုဝေဖန်ထားပါတယ်။အမေရိကန်တပ်တွေနဲ့တန်တမန်တွေအတွက် NDA များစေတဲ့အင်အားအလွန်အမင်းသုံးတဲ့ရန်စတဲ့လုပ်ရဖြစ်တယ်လို့လည်းဖော်ပြပြောဆိုထားပါတယ်။နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်တင်းမာမှုတွေပြေလျော့စေမယ့်မဟာဗျူဟာကိုအောက်လွှတ်တော်နဲ့အတူအစိုးရကအတူတည်းဆောင်ရွက်ဖို့လည်းလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်။ဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာဒီဥပဒေကြမ်းကိုလွယ်လွယ်ကူကူအတည်ပြုနိုင်မှာဖြစ်ပေမဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကြရင်အတည်ပြုနိုင်မလားဆိုတာကတော့မသိနိုင်သေးပါဘူး
ယူရိုနိုင်ငံတကြီးရဲ့မြို့တော်လေယာဉ်ဝင်ကနေပြန်ထွက်ပြီးမြချခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းခီးစင်လေယာဉ်ဟာနောက်ပြန်လဲဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစ်စုံတစ်ရာနဲ့ကြုံနေရတယ်ဆိုပြီးလေယာဉ်မှုကဆက်သွယ်အကြောင်းကြားတာမျိုးမရှိခဲ့တာကိုကနဦးစစ်ဆေးချက်မှာတွေ့ရှိတဲ့အကြောင်းအီရန်စုံစမ်းစစ်ဆေးသူတွေကပြောပါရယ်အီရန်ရက်ဖက်လေယာဉ်ဖွဲ့ရဲ့ကနဦးစစ်ဆေးချက်အစီရင်ခံစာမှာတော့ယူကရိန်းနိုင်ငံကလေယာဉ်မှန်လေယာဉ်ဟာပြစ်မချရမှာမီးလောင်နေတာကိုမြေပြင်ပေါ်ကလူတချို့နဲ့အနီးနားကလေယာဉ်တွေကတွေ့ရှိခဲ့တဲ့အကြောင်းလည်းဖော်ပြထားပါရယ်မစ်ဆိုင်တုံးနဲ့ပြစ်ချခံရတာဖြစ်နိုင်မဖြစ်နိုင်ဆိုတာကိုလည်းစုံစမ်းသူတွေစစ်ဆေးနေကြပါရယ်ယူကရိန်းနိုင်ငံခီးယန်းမြို့ကိုပြန်သားမဲ့လေယာဉ်မနေ့ကပြစ်ချရာကခီးစဉ်169ယောက်နဲ့လေယာဉ်ဝင်နှန်း9ဦးစလုံးတိစုံသွားတဲ့အတွက်ဒီကနေ့ကိုဝန်ထမ်းချင်းထိမ့်မှတ်သတ်မှတ်ဖို့လဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာခဲ့တာပါကနေဒါနိုင်ငံအော်တိုမျိုးကလွတ်တော်မှာတော့ဝန်ထမ်းချင်းထိမ့်မှတ်ဖြစ်နေလဲနိုင်ငံတော်အလံကိုတိုက်ဝဲလွှင့်ထူခဲ့တာပ
ါဩစတြေးလျနိုင်ငံမှာတော်မီလောင်နေတဲ့အရှိတောင်ပိုင်းဒေသတွေမှာဒီသတင်းပတ်နှောင်းမိုင်းကြရင်ပြင်းထန်တဲ့အပူချိန်နဲ့လေပြင်းတွေတိုက်မှာမို့မိပင်မကင်းတဲ့နေရာတွေကဒေသခံတွေကိုဘေးလွတ်ရာတိမ်းရှောင်နေကြဖို့အာဏာပိုင်တွေတိုက်တွန်းနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းလုံးကမိုးဖွက်ဖွက်ရွာပြီးအပူချိန်ရော့ကျသွားလို့တက်တာရရခဲ့ပေမဲ့တောက်ချာနေလောက်ရောက်ရင်အပူချိန်ဟာ30ဒီဂရီဆယ်ဆီယပ်အထက်ပြန်ရောက်မယ်လို့ခန့်မှန်းထားပါတယ်နိုင်ငံမှာဘယ်တော့မှမကြုံဘူးတဲ့အတိုင်းအတာနဲ့တော်မီတွေလောင်ကျွမ်းနေပြီးမီးကြောင်သေဆုံးသူဟာအခုအချိန်ထိ28ယောက်ရှိနေတယ်လို့အင်ဂျင်2000ထက်မနည်းလဲဆုံးရှုံးခဲ့တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပြောကြားပါတယ်။လာမယ့်နှစ်ရက်အတွင်းမှာအပူချိန်နဲ့လေတိုက်နှုန်းခန့်မှန်းချက်တွေကြောင့်မိဘအန်ရဲ့ထပ်ဆိုးလာနိုင်တယ်လို့လည်းဝန်ကြီးချုပ်ကသတိပေးပါတယ်။ South Australia, New South Wales နဲ့ Victoria ပြည်နယ်တွေမှာတော်မီတွေဆက်လက်လောင်ကျွမ်းနေတာပါ။တော်မီတွေကြောင့်တော်ရန်တရိတ်ဆန်တန်း1000ထက်မနည်းသေချေဒဏ်ရာရခဲ့တယ်လို့ Sydney တက္ကသိုလ်ကဂေဟဗေဒပညာရှင်တွေကခန့်မှန်းထားပါတယ်လောလောဆယ်အထိမီးနဲ့ပတ်သက်တဲ့အာမခံရောကြီးဒေါ်လာတန်း900ဘူးလောက်ရောတောင်းခံထားကြတယ်လို့လည်းဩစတြေးလျအာမခံကောင်စီကပြောပါတယ်ဩစတြေးလျတော်မီတွေကထွက်တဲ့မီးကုန်မျိုးတွေဟာအိန္ဒိယနယူးဇီလန်နိုင်ငံသားမကဘရာဇီးလ်နိုင်ငံအထိပြန့်နှံ့ရောက်ရှိနေပါတယ်တော်မီတွေလောင်လေးရှိတဲ့နေရာပြင်မရောက်ခင်စက်တင်ဘာလတွေကဩစတြေးလျမှာတော်မီတွေဆလောင်နေတာဖြစ်ပြီးတော့အခုလိုထိမနိုင်သိမရတော်မီလောင်နေရတာဟာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ကြရကြောင့်ဖြစ်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 ညပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 လို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ American စံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်မြန်မာနိုင်ငံကိုလည်းပတ်လာမယ်လို့သတင်းတွေထွက်နေတဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်တွင်နိုင်ငံခြားသဘောတူညီချက်တွေကိုလက်မှတ်ရေးထိုးမျှော်လင့်ထားတဲ့ကြောင်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်းမြင့်ကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်
။ဟိုဒီနေ့မြန်မာနိုင်ငံဖြစ်ပြီးရင်းမှုရှိတဲ့အခါကျတော့လုပ်ငန်းနဲ့အပြန်အလှန်လုပ်တော့အဖွံ့ဖြိုးရေးနဲ့ရင်းနှီးမြှင့်စာချုပ်တွေကတော့အစင်သာထိုးကြမှာပေါ့လေဒီကြည့်ရတဲ့အခါကျတော့
ရှင်းသတင်းပတ်တောက်ချာနဲ့စနေနေ့ဒီမှာမြန်မာနိုင်ငံကိုလာမယ့်ကြောင်းသတင်းတွေထွက်နေပေမဲ့နိုင်ငံတာဝန်ရှိသူတွေဘက်ကတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူး။သတင်းတွေထွက်နေတဲ့အတိုင်းသာမှန်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတဖြစ်2013ခုနှစ်မှာတာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကိုမြန်မာနိုင်ငံကိုလာမယ့်ခီးစဉ်ဖြစ်ထူးခြားမယ်လို့လည်းအကြေခတ်တွေမျှော်လင့်နေတာပါ။အခုခီးစဉ်တွင်နိုင်ငံနယ်စပ်ဒေသကလက်နက်ကိုင်ပြုခတ်တွေပါဝင်မြန်မာနိုင်ငံရဲ့ညီငယ်လုံငန်းစဉ်တရုတ်နိုင်ငံကအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့ကမ္ဘာလမ်းစီမံကိန်းရပ်ဆိုင်ထားတဲ့မြစ်ဆိုရေးအလစ်စီမံကိန်းပါဝင်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တာတွေကိုဆွေးနွေးကောင်းဆွေးနွေးပြမယ်လို့လည်းခန့်မှန်းနေကြပါရဲ့။ရှီချင်းပြင်ဟာတရုတ်နိုင်ငံရဲ့ထူးဆန်းတဲ့တာဝန်ယူထားစဉ်2009ခုနှစ်တုန်းကလည်းမြန်မာနိုင်ငံကိုပထမဆုံးချိန်လာခဲ့ဖူးပါရဲ့။ဒီကြဲဒီဇင်ဘာ9ရက်နေ့တုန်းကတရုတ်နိုင်ငံချာယဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာချိန်မှာတော့ဒီနေ့2020ပြည့်ဟာတရုတ်နဲ့မြန်မာနိုင်ငံတို့ကြားတရမဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်အရေးကြီးတဲ့နှစ်တစ်နှစ်ဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။ထိုင်းတောင်ပိုင်းကလူဝင်မှုကြီးကြပ်ရေးအချုပ်ခန်းဖောက်ပြီးတော့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တစ်ခွဲကိုကူညီရှာဖွေပေးဖို့ထိုင်းနိုင်ငံကမလေးရှားနိုင်ငံကိုအကူအညီတောင်းထားပါတယ်။ထိုင်းတောင်ပိုင်းဆောင်းကလခရိုင်မှာရှိတဲ့အချုပ်ခန်းရဲ့တုံးချက်ပရင်ပေါက်ကနေအဝိတွေကိုကျိုးလုပ်ပြီးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းတုန်းကရိုဟင်ဂျာ19ယောက်ထွက်ပြေးသွားခဲ့တာဖြစ်တယ်လို့ထိုင်းရဲကပြောပါတယ်။အဲ့ဒီသူတွေဟာမလေးရှားကိုလူမှောင်ခိုကူးခံရစဉ်ထိုင်းမှာဖမ်းမိလို့ထိန်းသိမ်းထားတဲ့ရိုဟင်ဂျာအယောက်40တဲကဖြစ်ပါတယ်။ သူတို့ကိုမြန်မာနိုင်ငံကိုပြန်ပို့နိုင်ဖို့ဆောင်ရွက်နေစဉ်မှာအခုလိုမျိုးအချုပ်ခန်းဖောက်ထွက်ပြေးသွားတာဖြစ်ပြီးတော့ထွက်ပြေးသွားသူနှစ်ယောက်ကိုတော့ဗုဒ္ဓဟူးနေ့ညပိုင်းမှာပြန်ဖမ်းမိတယ်လို့ရဲကပြောပါတယ်။ထိုင်းနဲ့မလေးရှားနေဆက်ဘက်ကိုထွက်ပြေးသွားကြတဲ့18ယောက်ကိုမလေးရှားအာဏာပိုင်တွေနဲ့ပူးပေါင်းရှာဖွေနေတယ်လို့ထိုင်းနိုင်ငံတောင်ပိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကလည်း Reuters သတင်းဌာနကိုပြောပါတယ်။မြန်မာကမ္ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေကအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေဟာထိုင်းနိုင်ငံကိုလူကုန်ကူးခံရသလိုတခြားနိုင်ငံတွေကိုတရားမဝင်သွားဖို့ထိုင်းနိုင်ငံကိုတထောက်နားတဲ့နေရာဖြစ်အသုံးပြုကြပါတယ်။လူကုန်ကူးခံရသူတွေကိုအသေးအချာအကာအကွယ်မပေးဘူးလို့အမေရိကန်နဲ့လူ့အခွင့်အရေးအဖွဲ့တွေကတော့ထိုင်းအာဏာပိုင်တွေကိုဝေဖန်နေကြပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကနေရိုဟင်ဂျာတွေဟာရေကြောင်းလမ်းကနေထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားဖို့ကြိုးစားကြတာဖြစ်ပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကိုပြန်လာမဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့အဆင်သင့်မယ်လို့ပြောကြားထားပါတယ်
။တရုတ်နိုင်ငံ level ဝူဟန်မြို့မှာဖြစ်ပွားတဲ့နမိုနီးယားဆုတ်ယောင်ယောဂါဟာလွန်ခဲ့တဲ့စနေကျော်က SARS ယောဂါဖြစ်ခဲ့တဲ့ယောဂါပိုးအမျိုးအစားကြောင့်ဖြစ်တဲ့အကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကဆက်လို့လူပေါင်းလူနာ59ယောက်ကိုစမ်းသပ်ဆစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်အမျိုးစားတစ်ခုကိုသိပ္ပံပညာရှင်ဖော်တဖွဲ့ကတွေ့ရှိရဖြစ်တဲ့အကြောင်းအစိုးရပိုင်းစင်ဝါတရင်ကဖော်ပြခဲ့တာပါဗိုင်းရပ်စ်ပိုးအမျိုးစားတစ်တွေ့ရှိမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့သူလူ့အချို့ကလည်းမနေ့ကပဲကြေညာချက်ထုတ်ပြန်ထားပါတယ်။ကျန်းမာရေးကဝူဟန်မြို့ကပြန်လာတဲ့သူတွေကတက်ခွေးနဲ့နမိုနီးယားရောဂါလက္ခဏာရှိသူ38ယောက်ကိုဆေးရုံတွင်ကုသပေးထားတဲ့အကြောင်းလဲဟောင်ကောင်ကျန်းမာရေးရရှိတွေကပြောဆိုထားပါတယ်
။တရုတ်နိုင်ငံလူ့ခွင့်ရေးချိုးဖောက်မှုကြောင့်တရုတ်ပေါ်တန်ခါအရေးယူဖို့အမေရိကန်လွှတ်တော်ကထုတ်ပြန်တဲ့အစီရင်ခံစာရဲမှာတိုက်တွန်းထားပါတယ်။တရုတ်လူ့ခွင့်ရေးဆိုင်ရာလွှတ်တော်အမှုဆောင်ကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာရဲမှာအမေရိကန်တာဝန်ရှိသူတွေအနေနဲ့ကုန်သွယ်ရေးကိစ္စအပါအဝင်တရုတ်အစိုးရနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာလူ့ခွင့်ရေးစိုးရိမ်မှုတွေကိုထက်တွက်ဖို့လဲတောင်းဆိုထားပါတယ်။ဘာသာရေးလူနည်းစုတွေအလုံသမားအရေးဆောင်ရွက်နေသူတွေသတင်းသမားတွေအပေါ်နှိမ်နင်းတဲ့အကြောင်းအသေးစိတ်အပြင်ရှင်ကျန်းဒေသကလူနည်းစုဝိကာမွတ်စလင်တွေအပေါ်ဖိနှိပ်တဲ့လုပ်ရက်တွေကိုအစီရင်ခံစာရဲမှာရှင်းရှင်းပြန့်ပြန့်ဖော်ပြထားပါတယ်ရှင်။
ကြတာရင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေဇက်တိုင်နာစင်ကြရပါမယ်။မနက်ဖြန်ဇန်နဝါရီလ10ရက်မှာကျင်းပမယ့်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ဖို့မြစ်ကြီးနားမှာရောက်နေတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကိုဒီကနေ့သွားခဲ့ပြီးဦးဆောင်စရာတော်နဲ့တွေ့ဆုံခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ကချင်ခီးစဉ်အကြောင်းအပြည့်အစုံကို VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင်။
နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာမြကြီးနားမြို့မှာရှိတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ကိုဒီကနေ့ဇန်နဝါရီ9ရက်ညနေ4နာရီမှာသွားရောက်ခဲ့ပြီး KBC ဥက္ကဋ္ဌဒေါက်တာခါလန်ဆန်စွန်နဲ့တနာရီကြာတွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံချိန်မှာ1949ပင်လုံစာချုပ်တိုင်းလုံဆောင်ပေးဖို့ဒေါက်ဆန်းစုကြည်ကိုပထမအချက်အနေနဲ့အကြံပြုခဲ့တယ်လို့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာခါလန်ဆန်စွန်က VOE ကိုပြောပါတယ်။
ဒီဆုံးဆန်းတဲ့သဘောတူရတဲ့သဘောတူရချက်ကတော့အမြန်ဟောဖြစ်စီချင်တာပေါ့နော်ဒါပေမဲ့ဟို20ရာစုဟောပုံမှန်တော့ကျွန်တော်နားမလည်ဘူးတစ်ချက်ပေါ့အဲ့ဒါတော့နိုင်ငံရေးဥဆောင်မျိုးတွေပဲကြည့်ကြပေါ့ကျွန်တော်တို့ကတော့ဒါနားမလည်တာဟို20ပြည်လုံးမှာဟိုငင်းချင်းရဲ့ဘလော့တိုင်းအဲ့ဒီဘလော့ပုံဆောင်ပေးတယ်လို့ဆိုတော့ကျွန်တော်တို့တော့ဒီမသိရသေးဘူးပေါ့
ကိစ္စုံချိန်မှာအချက်3ချက်ကိုအဓိကဆွေးနွေးကြတာဖြစ်ပြီးပင်လုံညီလာခံကိစ္စဘာသာရေးတရားမျှတမှုဆိုင်ရာကိစ္စနဲ့2008ဖွဲ့စည်းပုံအခြေခံပြည်စည်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြရလို့လည်းပြောပါရယ်။ဒါအပြင်ကချင်ပြည်နယ်တွင်းကစစ်ပေးဆောင်ပြည်သူတွေနေရပြိုင်ကိစ္စနဲ့ပတ်သက်ပြီးသူတို့နေရပြိုင်နိုင်ဖို့မလုပ်ခင်တပ်မတော်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေကြားမှာအရင်ဆုံးအပြစ်ရလက်မှတ်ထိုးဖို့ကိုလည်းဒေါက်တာခလမ်ဆန်ဆောင်ကအကြံပြုခဲ့ရပါ။
ကျွန်တော်ကချင်ပြည်နယ်နဲ့တပ်မတော်နဲ့ဗလက်ဆော့စစ်ဖိုင်မှာမြောက်ပိုင်းအဖွဲ့နဲ့ policy ရ custom မှာအလုပ်ထုတ်ဖို့လိုတယ်ဆိုတဲ့အကြောင်းတဲ့ next step ကမှာဟိုကိုရဲ့လမ်းကြောင်းရပို့တော့ဖို့လိုပါလို့ဆိုတဲ့အကြောင်းဒါတပ်တော်ကဒီကပြေမှာဆက်ရှိဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါတွေကိုကြိုးစားဖြစ်ပါလေ
ဒါအပြင်တော်လိုင်းကောင်စီခေတ်ကပြည်သူပိုင်အသိခံရရဲ့တာတနာကြီးအဆောက်အဦတွေနဲ့ပတ်သက်ပြီးတော့လည်းပြန်စဉ်းစားပြီးဖို့တင်ပြခဲ့ရလို့လည်းသူကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံဘက်ကတော့ဘာသာရေးဆိုင်ရာတရားမျှတမှုကိစ္စတွေနဲ့ပတ်သက်ပြီး policy အရပြန်လုပ်ပေးနိုင်တာရှိကြောင်းလည်းပြောကြားခဲ့တဲ့အပြင်လက်ရှိမှာအစိုးရအနေနဲ့27ရာစုပြည်လုံးညီလာခံကိုလွတ်ဆောင်နေကြောင်းနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အားလုံးပါဝင်ပူးပေါင်းဖို့ဆွေးနွေးခဲ့တယ်လို့လည်းပြောပါရတယ်။ ဒေါန်ဆန်းစုကြည်တွားရောက်တွေ့ဆုံခဲ့တဲ့ကချင်နှစ်ချင်းခွင့်ဆောင်ဖော်ချော KBC ဟာကချင်လူလူအပေါ်မှာရောကချင်နိုင်ငံရေးအင်အားစုတွေအပေါ်မှာပါဩဇာလွှမ်းမိုးနိုင်တဲ့ဘာသာရေးဖွဲ့စည်းတစ်ခုအဖြစ်အများကအသိမှတ်ပြုထားတာပါနေသက်ဒေတာနဲ့တိုင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့2019ထဲမှာပြည်내နဲ့တိုင်းအတော်များများကိုတွားရောက်ခဲ့ပြီးလူလူနဲ့တွေ့ဆုံခဲ့တယ်လို့ဒီလိုတွေ့ဆုံမှုကနေရလက်ကောင်းတွေရလာဖို့အတွက်မျှော်လင့်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါဗျာ။
ဘုကောကသူကနိုင်ငံလုံးသားရှိတဲ့တိုင်းပြည်ကြီးတွေကိုကျူးစာပြသွားအောင်ပြပါတယ်။ပြီးတော့ဒေသခံစီတွေတိုင်းသားတွေရဲ့လူလာတဲ့အဲ့တော့သူရဲ့ဆန္ဒနေရတာလူကိုယ်ကိုကြားသွားအောင်ထားတဲ့အခါမှာလည်းတော့တိုင်းသားတွေနဲ့ကျွန်တော်ရင်းရင်းစိတ်ဝင်ရလောက်တဲ့အခါမှာကျူးတက်အောင်မျိုးရှိနေပုံမကောင်းမနေရလာဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောနေပါတယ်။
ဒေါက်ဆန်းစုကြည်ဟာ2019မတ်လ28ရက်တုန်းကလည်းမြေကြီးနားကိုသွားခဲ့ပြီးကချင်ရပ်ဘက်အဖွဲ့တွေငင်းညာရေးဆွေးနွေးရေးအကျိုးဆောင်ဖွဲ့ PCG ရွေနဲ့တွေ့ဆုံခဲ့သလိုစစ်ရှောင်းစကန်တချို့ကိုပါသွားရောက်ခဲ့ရဖြစ်ပြီးအဲ့ဒီလူလူတွေ့ဆုံပွဲမှာ NCA နဲ့27ရာစုပြည်လုံးညီလာခံအပါအဝင်အခြေခံဥပဒေပြင်ဆင်ရေးမူရစီဝါကိစ္စတွေကိုပါဆွေးနွေးခဲ့ရပါအခုမြေကြီးနားကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာမနက်ဖြန်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်မှာဖြစ်သလိုအဲ့ဒီနောက်ပိုင်းမှာတော့ပူတာအိုမြို့ရဝမ်အမျိုးသားဥယျာဉ်မှာရှိရဲမြန်မာနိုင်ငံရဝမ်စာပေနဲ့ယဉ်ကျေးမှုအသင်းဗဟုကိုလည်းတွားရောက်ဖို့ရှိပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။အခုတော့တရုတ်သမ္မတရှီရဲ့မြန်မာပြည်လာမဲ့ခရီးစဉ်ကိုကြည့်ကြရအောင်ပါ။တရုတ်သမ္မတရှီကျင်းပင်ဟာမကြာခင်ရပိုင်းတွင်မြန်မာပြည်ကိုလာရောက်မှာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့အတည်ပြုပါတယ်။တရုတ်သမ္မတရဲ့ခရီးစဉ်မှာစီးပွားရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးဖွယ်ရှိတယ်ဆိုတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တရုတ်သမ္မတရှီချင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့သတင်းဟာပြီးခဲ့တဲ့ရက်တော်ကြာတည်းကထွက်ပေါ်နေတာဖြစ်ပြီးဒီကနေ့မှမှအစိုးရတာဝန်ရှိသူတဦးကအတည်ပြုပြောကြားလိုက်တာပါ။တရုတ်သမ္မတရဲ့ခရီးစဉ်နဲ့ပတ်သက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကအခုလိုအတည်ပြုပြောကြားပါတယ်။
တရုတ်သမ္မတကြီးနဲ့ဖွဲ့ဒါမြန်မာဘုရောက်မယ်ပေါ့လူကြီးတွေရောက်တော့ဗျာလာနာမည်စာချုပ်ကတော့ထိုးကြတာပေါ့လေသူကြီးညာပါလိမ့်မယ်ဆိုတော့ဟိုဒီဒီစီဝိုင်းအပြန်လာပူပေါင်းဆောင်နားလည်မှုဒါကတော့ဟိုဒီမြန်မာလည်းကြီးကြီးကြီးမျိုးရှိတဲ့ခါကျတော့လုပ်ငန်းနဲ့အပြန်လာတော့တော့ဒါကွန်ပျူတာနဲ့ညီညီနဲ့စာချုပ်တွေကတော့အရှင်းလာထိုးကြမှာပေါ့လေလူကြီးရတဲ့ခါကျတော့အားလုံးကတော့ကောင်းတဲ့အရာတွေပါပဲမြန်ဒီဥက္ကဋ္ဌကအင်္ဂါတို့အကုန်ဒီဝရမှာသူရဲ့ဒီအထွေထွေအဲဒီစံတမတိယသာပြောတာရှိပါတယ်ဒါတော့ကုံတရေကတော့အကျိုးတက်လာမယ်အလားလာရှိပါတယ
်ကျုပ်သမရနဲ့အဖွဲ့ဟာဘယ်နေ့ဘယ်ရက်မှာရောက်ရှိမယ်ဆိုတာထုတ်ဖော်မပြောဆိုပေမဲ့ဒီလ18ရက်နေ့မှာလာရောက်ပြီးတညာအိတ်ခီးစင်တာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်နိုင်ငံရေးလေးလာသုံးသက်သူဦးမမောင်စုကတော့တရုတ်သမ္မတခီးစဉ်ဟာ One Road One Belt ကခေတ်ကပိုလာမစီမံကိန်းအပါအဝင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းသုံးသက်ပြောဆိုပါတယ်
။ကျွန်တော်တို့ရေဦးရပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရဲ့တောင်ဘက်နဲ့တရုတ်ပြည်ရဲ့အနောက်ပိုင်းပြည်နယ်တွေအတွက်ပင်လယ်ထွက်ပေါက်အတွက်ဗမာပြည်သူတို့ရထားတာလေ။သူတို့တကအခု OVOR တို့ဘာတို့ညာတို့သူတို့ဒီနည်းမျိုးစုံသုံးပြီးပြောတာပေါ့နော်။ဒါဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်နဲ့ပတ်သက်ပြီးတော့သူတို့ရယူဖို့ကြိုးစားနေတာပါပဲကျွန်တော်တို့ကဘာအကျိုးရှိအောင်လုပ်နိုင်မလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အစိုးရကောင်းဆောင်ပိုင်းနဲ့ဆိုင်နေမယ်လို့ထင်ပါတယ
်တမရရှိချင်းပင်ရဲ့မြမပြည်ခီးစဉ်အတွင်းမှာကြောက်ဖြူအထူးစီးပွားရေးစုံလို့စီးပွားရေးစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ပထမတစ်ခုကတော့ကြောက်ဖြူ SCS နဲ့ပတ်သက်လို့ဒုတိယဆင့်စာချုပ်လက်မှတ်ရေးထိုးနိုင်ဖွယ်ရှိတယ်လို့သုံးသပ်ရပါတယ်ဒုတိယတစ်ခုအနေနဲ့ကတော့၂၀စီပွားရေးကုန်သွယ်ရေးစုံတွေပေါ့ဆံပိုက်ပြီးလွယ်ကျဲမူဆဲရှင်းရွှေရွာစတဲ့၂၀စီပွားရေးကုန်သွယ်ရေးစုံတွေနဲ့ပတ်သက်တဲ့ရေဦးအသောသူကြီးရဲ့လက်မှတ်ထိုးနှုတ်ွယ်ရှိတယ်လို့သုံးသပ်ယူဆရပါတယ
်။အချို့တရုတ်မြန်မာဆက်ဆံရေးကိုလေးလာသုံးသပ်သူတွေကတော့နိုင်ငံအကျိုးတူကိစ္စရပ်တွေကိုတိုးမြှင့်ဆောင်ရွက်ဖို့တဲ့မြန်မာနိုင်ငံဟာ ICJ လို့နိုင်ငံတကာရဲ့ PR ရင်ဆိုင်နေရချိန်မှာလာရောက်အားပေးတဲ့သဘောဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာ2009ခုနှစ်ဒုသမ္မတတာဝန်ထမ်းဆောင်စဉ်ကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြစ်ဆုံစီမံကိန်းကိုအဓိကလက်မှတ်ရေးထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်။မကြာမီလာရောက်မဲ့ခီးစဉ်ဟာတရုတ်သမ္မတတဦးအနေနဲ့နှစ်ပေါင်း20အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။
တော်ရရှိများရှင်တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနည်းတခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။ VOA ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်စီစဉ်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလေရှင်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဩစတြေးလျမှာစံချိန်ကျိုးအောင်လောင်နေတဲ့တော်မီရဲ့ဘေးဒဏ်တွေအကြောင်းပြောပြချင်ပါတယ်။ဩစတြေးလျနိုင်ငံမှာလွန်ခဲ့တဲ့၄လကျော်ကစပြီးတော့လောင်နေတဲ့တော်မီကြောင့်လူတွေသေဆုံးမှုရှိသလိုတော်ရိုင်းတိရစ္ဆာန်တွေလည်းပန်းနဲ့ချီပြီးတော့မိဘတဲ့သေဆုံးနေကြတယ်လို့ခန့်မှန်းထားပါတယ်။ဩစတြေးလျမှာမိုးခေါင်ရေရှားပြီးသမိုင်းတလျှောက်စံချိန်ချိုးတဲ့အပူချိန်မြင့်တက်လာခဲ့တာကြောင့်ပူပြင်းခြောက်သွေ့တဲ့ကာလမှာတော်မီအကြီးအကျယ်လောင်ခဲ့ရတာပါ။မိဘကအသက်ချမ်းသာရာရခဲ့ပေမဲ့အပြင်းထန်ဒဏ်ရာရခဲ့ကြတဲ့တိရစ္ဆာန်လေးတွေကိုစိတ်ကူးသပေးနေတဲ့အကြောင်း AP သတင်းကိုအခြေခံပြီးနန်းလောင်ကပြောပြပေးပါမယ်ရှင်။
ဩစတြေးလျနိုင်ငံအနှံ့အပြားမှာအကြီးအကျယ်တော်မီလောင်ကျွမ်းတဲ့နေရာပေါင်းရာနဲ့ချီရှိခဲ့တာမှာမွေးမြူရေးတရိတ်ဆန်ထောင်နဲ့ချီတည်ဆုံခဲ့ရတယ်လို့တော်ရိုင်းတရိတ်ဆန်တည်ဆုံမှုကတော့တန်းနဲ့ချီထိရှိနေတယ်ဆိုပြီးတော့ခံမနေကြပါတယ်။မိဘတန်တင်ခဲ့တဲ့တော်ရိုင်းတရိတ်ဆန်လေးတွေကို Kangaroo Island Wildlife Park ကျိုးမဲ့တစ်တော်ကျိုးဝိုင်းထဲမှာကုသပေးနေတဲ့ဩစတြေးလျစစ်တပ်ဗိုလ်မှူးကြီး Garrett Hall ကအခုလိုပြောပါတယ
်။ It's a pretty grim picture unfortunately there's a lot of wildlife a lot of livestock
တော်စီကောင်းစရာမြင်ကွင်းတွေပါတော်မီလောင်သွားတဲ့နေရာတွေကလည်းအတော်များပါတယ်ဒီတော်မီတွေကြောင့်တော်ရိုင်းတိရစ္ဆာန်တော်များများလေးဒုက္ခရောက်ကြပါတယ
်စက်တင်ဘာလကစပြီးတော့အကြီးအကျယ်လောင်ကျွမ်းလာတဲ့တော်မီတန်ကိုဩစတြေးလျတိုက်တစ်ခုလုံးရဲ့၃ပုံ၃ပုံလောက်ခန်းစားခဲ့ရတာပါလူဦးရေ 4,500 ရှိတဲ့ South Australia ပြည်နယ်ကန်ယိုရနာက Kangaroo Island ဟာတော်ရိုင်းတိရစ္ဆာန်နဲ့တဘာဝပတ်ဝန်းကျင်အခြေခံနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေနဲ့ထင်ရှားတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒီနေရာမှာစောင့်ရှောက်ထားတဲ့မိဘတဲ့တိရစ္ဆာန်လေးတွေရဲ့အခြေအနေကိုဗိုလ်မှူးကြီး Garrett Hall ကအခုလိုဆက်ပြီးတော့ရှင်းပြပါတယ်။
I'm at the Kangaroo Island Wildlife Park where they're rescuing a number of injured animals, mainly wildlife.
ဒီနေရာမှာမိဘကြောင့်ဒဏ်ရာရခဲ့တဲ့တော်ရိုင်းဒိဋ္ဌန်လေးကိုတည်တင်ပြီးတော့ကုသပေးနေပါတယ်။ဒီဒိဋ္ဌန်လေးတွေမီးလောင်တံပြင်းထန်ခံထားရပါတယ်။သူတို့ရဲ့ခြေဘဝလက်ဘဝတွေလည်းမီးလောင်ထားပါတယ်။တချို့ဆိုရင်မျက်နှာတွေနှာခေါင်းတွေပါမီးလောင်ခံထားရတာပါ။တချို့ဒိဋ္ဌန်လေးတွေကတော့ခန္ဓာကိုယ်အမွေးတွေအကွက်လိုက်မီးလောင်ထားပါတယ်။တချို့ဆိုရင်လည်းတော်မီရလာတဲ့မီးခိုးတွေကိုရှူထားလို့အဆုတ်တွေမှာပါရောဂါရထားကြတာပါ။
တော်မီကြောင့်ကိုလာဝဲဝံလေးတွေနဲ့ကင်ဂရူးသားပိုက်ကောင်ထောင်နဲ့ချီတည်ဆုံခဲ့ရတယ်လို့ကျွမ်းကျင်ပညာရှင်တွေကခန့်မှန်းထားပါတယ်။တော်မီတွေကြောင့်ကြွက်ကလေးတွေနဲ့ပုံစံတူပြီးတော့သားပိုက်ကောင်လိုသူတို့ကလေးတွေကို1 byte အင်ငယ်လေးတွေနဲ့ထဲ့တဲတက်တဲ့မဆူပီယောမျိုးစိတ်လေးတွေအသက်ရှင်ကျန်ရပါမလားဆိုတာကတော့မသိရသေးပါဘူး။တရိတ်ဆန်တွေပြန်ပြီးတော့နလန်ထူလာဖို့လောက်ကင်နေကြတဲ့ဒီကလူမှုအသိုင်းဝိုင်းနဲ့တရိတ်ဆန်စီကူဆရာဝန်တွေကိုဩစတြေးလျစစ်တပ်အရန်တရင်ကတပ်သား130ကျော်လောက်ကလိုက်ပြီးတော့ကူညီပေးနေတာပါ။ဒီမှာလိုအပ်နေတဲ့တောက်သုံးရေတွေကိုလည်းအရန်တပ်ဖွဲ့ကဖြည့်တင်ပေးပါတယ်
။ So it's been really enjoyable to have private soldiers who were attached to the
Indian Army. ဒါပေမဲ့လူတွေကရေတွေကမောင်းပေးဖို့တွဲပေးလိုက်တဲ့တပ်သားတွေရှိတာသိဆင်းပြပါတယ်။ဒီတပ်သားတွေကကုသရေးဘိုင်းမှာလည်းဝိုင်းပြီးကူညီပေးကြတဲ့အတွက်တိတ်ကိုထောက်ကူဖြစ်ပါတယ်။ဒိဋ္ဌန်လေးတွေရဲ့ဒဏ်ရာတွေကုသပေးတဲ့အခါသူတို့လေးတွေကိုဝိုင်းပြီးတော့ချုပ်ပေးတာမျိုး၊ပွေထားပေးတာမျိုးစီးတွေယူလာပေးတာမျိုးတွေလည်းကူညီလုပ်ကင်ပေးကြပါလေ
။မနစ်ကမိုးခေါင်ရေရှားပြီးတော့ပူပြင်းခြောက်တွေ့တဲ့အခြေအနေတွေနဲ့စံချိန်တဲ့အပူချိန်မြင့်တက်ခဲ့တဲ့အတွက်ဩစတြေးလျမှာတုံးမီတွေစပြီးတော့လောင်ကျွမ်းလေရှိတဲ့ပုံမှန်အခြေအနေဆော့ပြီးပြီးခဲ့တဲ့စက်တင်ဘာလမှာမီစတင်လောင်ခဲ့တာပါ။ဩစတြေးလျနိုင်ငံသမိုင်းတခြားအကြီးမားဆုံးဖြစ်တဲ့ဒီတုံးမီကြောင့်ပဲတိုက်ဆုံးသူ26ဦးထက်မနည်းရှိခဲ့တယ်လို့အင်ချေ2000ကျော်နဲ့မြေအိတ်ကတန်းနဲ့ချီလဲမီးလောင်ကျွမ်းခဲ့တာပါ။ ဒီမီတာဩစတြေးလျနိုင်ငံတော်ဝန်အပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်ခဲ့ပြီးတော့ဇန်နဝါရီလပထမပတ်အတွင်မြို့တော်ကင်မရာမှာအပူချိန်300ဒီဂရီဖာရန်ဟိုက်ထိရောက်ခဲ့ပါတယ်။ ဒီတော်မီကြီးတွေကိုလာရုံနဲ့ချီမရက်မနာငိမ့်တက်နေရတဲ့မိသားသမားတွေကိုအကူအညီပေးဖို့အတွက်လဲထင်ရှားတဲ့အမှုပညာရှင်တွေအပါအဝင်ကမ္ဘာတစ်ဝန်းကအလူငွေတွေဆက်တိုက်ဆိုသလိုထည့်ဝင်နေကြတာလည်းဖြစ်ပါတယ်ရှင်။
နားလောင်ပြပြပေးသွားတာပါရှင်။အခုတော့အမေရိကန်ပြည်သူစုမှစီးပွားဖြစ်နေတဲ့ကြက်တန်ကျူစိုက်ပျိုးရေးအကြောင်းပြောပြမှာပါ။ လဲရအထွက်နှုန်းမကောင်းတာကြောင်းရောတရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲရဲ့ရိုက်ခတ်မှုကြောင့်ပါအမေရိကန်လယ်သမားတွေဒီနှစ်ထဲဒေါ်လာ416ဘီလီယံထိစံချိန်တင်အကျွေးတင်ခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်ခက်ခဲခဲခဲရုန်းကန်နေရတဲ့လယ်သမားတွေရှိတယ်လို့တချို့သီးနှံစိုက်ပျိုးမပြတ်စီးပွားဖြစ်နေသူတွေလည်းရှိပါတယ်။ဘယ်လိုသီးနှံမျိုးစိုက်လို့ပါလဲ VOA သတင်းတောက်ကော်လာယူပေးပို့ထားတဲ့သတင်းကိုမှတ်ခင်ပြုထွေးကပြောပြမှာပါရှင်။
အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်ဂေရိုင်းမြို့ဟာကျက်သွန်ဖြူမြို့တော်လို့ခေါ်ကြတဲ့အကြားကျက်သွန်ဖြူတွေကိုနေရာတိုင်းမှာတွေ့နိုင်ပါတယ်။မြို့လယ်ကအုတ်တိုင်းနိုင်ငံပကြီးမှာတော့ကျက်သွန်ဖြူပုံတွေကိုဆွဲထားတာပါ။ ခရစ်စတိုဖာရန့်ပြည်သူကတော့ကျက်သွန်ဖြူစိုက်ပျိုးရောင်းချလာခဲ့တာ63နှစ်ရှိပါပြီ။နှစ်စဉ်ကျက်သွန်ဖြူအလုံးပေါင်းတန်းတထောင်လောက်ထုတ်လုပ်ပါတယ်။သမ္မတ်ထရမ့်အစိုးရလက်ထက်တရုတ်နယ်ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်လယ်သမားအများအပြားထိခိုက်နစ်နာနေရချိန်မှာ Christopher Wrench ကျက်သွန်ဖြူ လုပ်ငန်းကတော့ စီးပွား ဖြစ်နေပါတယ်
Christopher Wrench over 100 million pounds of garlic every single year
Christopher Wrench ကနေ တနစ်ကို ကျက်သွန်ဖြူ ပေါင် 300 ထုတ်လုပ်ပါတယ် တဝက်ကို အလုံးတန်း ရောင်းချပြီးတော့ ကျန်တဝက်ကတော့ ဒီဆက်အုပ်မှာ အခွန်ချုပ်ပြီးတော့ အသင့်စားထုတ်ဖို့ ရောင်းချပါတယ်
Christopher Wrench စီးပွားရေး လုပ်ငန်းက Ken Christopher ပြောသွားတာပါ တရုတ်နိုင်ငံက တင်သွင်းတဲ့ ကျက်သွန်ဖြူတွေကို Trump အစိုးရက နှစ်ချိန် အခွန်စည်းကြပ်ခဲ့ပြီးတဲ့နောက်မှာတော့ Christopher Wrench မိသားစုရဲ့ ဒီနှစ် ကျက်သွန်ဖြူ ရောင်းအား အစ 30 အထိ တက်သွားခဲ့ပါတယ် ဒါပေမဲ့ ဒီနှစ် ကြုံရသလို စီးပွားရေးက အမြဲကောင်းနေခဲ့တာတော့ မဟုတ်ပါဘူး
In 1994 was the first time that Chinese shippers first started illegally dumping garlic.
ကျွန်တော်တို့ကကုသတဲ့ဒီခုနှစ်မှာကျုပ်ကုန်တွေကတညာလေးမှာနေကျက်သွန်ဖြူပေါင်ကျင်းတားမောင်းများစွာကိုပထမဆုံးကျင်းတရားမဝင်တင်သွင်းခဲ့တာပါ။အရင်ကကယ်လီဖိုးနီးယားမှာကျက်သွန်ဖြူစီးပွားရေးလုပ်ငန်း 12ခု ရှိခဲ့ရတာကနေပြီးအခုနောက်ပိုင်းသုံးခုပဲကျန်မာတော့တယ်။ဒီလိုတရားမဝင်တင်သွင်းတဲ့တရုတ်ကျက်သွန်ဖြူတွေကြောင့်ပဲအမေရိကန်အစိုးရကတရုတ်ကျက်သွန်ဖြူတွေအပေါ်မှာကုန်သွယ်ခွန် 389ရာခိုင်နှုန်းတွေ့မြင်ချမှတ်ခဲ့ပါတယ်။ ဒီလိုဖြစ်လာဖို့အတွက်ခရစ်စတိုဖာရဲ့အဖိုးကလည်းတိုင်တန်းထွက်ဆိုလာပြီးလှုပ်ခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီလိုဖြစ်ခဲ့ပြီးနောက်ပိုင်းမှာကိုပဲတရုတ်ကျက်သွန်ဖြူတွေအမေရိကန်ဈေးကွက်ထဲမှာတွင်တွင်ကျယ်ကျယ်ဝင်ရောက်လာနေခဲ့တာဟာအခုနောက်ဆုံးကုန်သွယ်ရေးစစ်ပွဲစတင်တဲ့အချိန်မတိုင်ခင်အထိပါပဲ။ကယ်လီဖိုးနီးယားထွက်ကျက်သွန်ဖြူဈေးကတရုတ်ကလာတဲ့ကျက်သွန်
Tuabare, American Chetum Pugaro, Tabongo Tola Chalse Shiraba.
We're investing in new roaster, doubling our capacity. We're investing in new
roaster, doubling our capacity. Kunwa Sadibu Tawe Tabio, Disayonga Togao, Tomo Dabong Dunan Lua. Nyazai Lodi Tabio, when I in a Duchevule Pinuare.
ကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေချိန်မှာစီးပွားဖြစ်နေသူတရအနေနဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွင့်အရေးချတာကိုကြိုးဆိုပေမဲ့လွတ်လပ်စွာကုန်သွယ်တာကိုတော့ထောက်ခံအားပေးပါတယ်လို့ကန်ခရစ်စတိုဗာကပြောပါတယ်။ We're not afraid of free trade. We're not afraid of a little competition.
လူလလလက်ရှင်ပြန်ရောင်းချလို့မရတဲ့တရုတ်လူမျိုးဇီးကွက်ဒီမှာစီမင်းချိုးဖောက်မှုတွေကြုံရတဲ့အခါပြဿနာဖြစ်လာတာပါပဲ။ကုန်သွယ်ရေးစစ်ပွဲနဲ့ကုန်သွယ်ကုန်စည်းကမ်းမှုတွေကြောင့်အမေရိကန်ချက်သွင်ဖြူတွေတော်တော်အယောင်သွက်နေပေမဲ့လို့ဒီကုန်သွယ်ရေးစစ်ပွဲဟာအမေရိကန်နိုင်ငံအတွက်ရောတရုတ်နိုင်ငံအတွက်ပါအကျိုးမရှိဘူးဆိုတာကို
ခရစ်စတိုဖာမိသားစုကယုံကြည်ထားကြပါတယ်ရှင်။မကင်ချူထွေးပြပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်၈၅၅ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 32-40-40အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ラインဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ラインဒို19 25 32နဲ့စနေတနင်္ဂနွေမှာラインလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာラインဒိုမီတာ25 32နဲ့ラインလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January 9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ကြရမယ့်သတင်းပတ်ဆင်ကန်တာတွေထဲမှာဥရောပခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးတော့ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကန်တာမှာတော့
ကျန်စာရောကုတဲ့နေရာမှာတရားဝင်တဦးချင်းကုကလာနဲ့ကျန်စာရအဲ့ထုတ်ကိုယ်တွေအကုန်လုံးပေါင်းပြီးတော့ကုရမယ်။စိတ်ပညာနဲ့ဆိုင်တဲ့ကင်ဆာရောဂါပညာရှင်ပါမယ်။ခွဲစိတ်တဲ့ကင်ဆာရောဂါပညာရှင်
။ကင်ဆာရောဂါကိုဘယ်လိုကုသတင်တယ်လဲဆိုတာကင်ဆာအထူးကုသမားတော်ကြီးနဲ့ဆွေးနွေးမေးမြန်းထားတာနားဆင်ကြရမှာပါ။နောက်ပိုင်းမှာတိုင်းရင်သတင်းမှအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်နားဆင်ကြရမှာဖြစ်ပါတယ်။မြမပြည့်ရဲ့ပင်မတက်အားလိုင်းဖြစ်တဲ့မဟာတက်အားလိုင်းကွန်ရက်ဟာကျေးလက်ကိုမရောက်နိုင်ပါဘူး။ဒါကြောင့်တပြည်လုံးလျက်စစ်မီသုံးနိုင်ဖို့အသေးစားတက်အားလိုင်းတွေများများရှိဖို့လိုတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
မြမတပြည်လုံး2030ပြည့်နှစ်မှာလျက်စစ်ဓာအားသုံးနိုင်မယ်လို့အမျိုးသားလျက်စစ်ဓာအားရရှိရေးစီမံကိန်းကခန့်မှန်းထားပါတယ်။လုံးဝနဲ့ဩဂုတ်လအထိအင်တောင်စု45ရာခိုင်နှုန်းဟာလျှက်စစ်ဓာအားသုံးနိုင်နေပြီဖြစ်လို့ဒီနှစ်ကုန်လောက်ဆိုရင်50ရာခိုင်နှုန်းအထိလျှက်စစ်ဓာအားသုံးနိုင်ပွဲရှိကြောင်းသိရပါတယ်။လျှက်စစ်ဓာအားထုတ်လုပ်မှုနဲ့သုံးစွဲမှုဟာနှစ်စဉ်10ရာခိုင်နှုန်းတိုးပွားနေတာမို့2030ရောက်ရင်ရာခိုင်နှုန်းပြည့်သုံးစွဲနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။2015မှာမီဂါဝတ်2300ထုတ်လုပ်သုံးစွဲရာကအခုအချိန်မှာ3900အထိထုတ်လုပ်သုံးစွဲနေပါသေး။လျှက်စစ်ဓာအားစီမံကိန်းမှာရင်ဆိုင်နေရတဲ့ပြဿနာနှစ်ခုရှိပါသေး။မဟာဓာအားလိုင်းကွန်ရဲလို့ခေါ်တဲ့ပင်မဓာအားလိုင်းတိုးချဲ့နိုင်ရေးနဲ့လက်နက်ကင်ပဋိပက္ခဖြစ်ရာဒေသအပါအဝင်ကျင်းလက်ဒေသကိုဓာအားပေးနိုင်ရေးဖြစ်ပါသေး။ဒီနေရာမှာပြန်လည်ဖြည့်ဖြိုးမဲစွန့်အင်လို့ခေါ်တဲ့နေအောင်ကြီးသုံးလျှက်စစ်နဲ့ရေအားလျှက်စစ်အသေးစားတွေအရေးပါပုံကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ယိုရှိကာဝါတီးဖြတ်တဲ့အာဆီယံသုတေသနစာရမှာဖော်ပြပါတယ်။နေအောင်ကြီးစွမ်းအင်နဲ့ရေအားရက်စစ်အပြင်ဇီဝပစ္စည်းစွမ်းအင်ကိုအာရှဖွံ့ဖြိုးရေးဘဏ်ကထောက်ခံအားပေးပါတယ်
။အသေးစားလျှက်စစ်ဓာတ်အားလိုင်းတိဆောက်ရမှာကုန်ကြစည်60ရာခိုင်နှုန်းကိုအစိုးရကစိုက်ထုတ်ပြီးဓာတ်အားကုမ္ပဏီက20ရာခိုင်နှုန်းဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်။မဟာဓာတ်အားလိုင်းကွန်ရက်ကိုမြို့တွေက80ရာခိုင်နှုန်းသုံးရပြီးကြေးလက်က12ရာခိုင်နှုန်းလောက်သာသုံးပါတယ်ကြေးလက်ဒေသအများစုကတော့ဓာတ်အားလိုင်းအသေးစားကိုသုံးပါတယ်ဒီဇယ်ကိုသုံးတဲ့အသေးစားဓာတ်အားလိုင်း13000ရှိပြီးအသေးစားရေအားလျှက်စစ်က2400ဇီဝလောင်စာက1200နဲ့နေအောင်ကြီးစွမ်းအင်သုံးဓာတ်အားလိုင်းက150ရှိပါတယ်ဒီလိုအသေးစားဓာတ်အားလိုင်းတွေကိုသုံးတဲ့အတွက်ကြေးရွာစုစုပေါင်း6000ကျော်မှာ3000ကျော်ကိုလျှက်စစ်ဓာတ်အားပေးနိုင်ပြီဖြစ်ပါတယ်50ရာခိုင်နှုန်းကျော်မီးရနေတာဖြစ်ပါတယ
်ရေအားရစစ်ဟာတန်ရှင်းပြီးပြန်လည်ဖွံ့ဖြိုးမြဲစွမ်းအင်ဖြစ်ပေမဲ့အကြီးစားရေအားရစစ်တွေဟာမြန်မာပြည်မှာနာမည်ကောင်းမရနိုင်ပေပြည်နေပါလေရေကားတာ100ကျော်ရှိတဲ့အနေနဲ့မြန်မာများတဲ့တိုင်းခွန်တိုင်းမှာ28ခုတိုင်းသားများတဲ့ပြည်နယ်ခွန်တွေမှာ86ခုရှိပါလေရေအားရစစ်အကြီးစားတွေတိဆောက်တိုင်းဒေသခံတိုင်းရင်းသားတွေဒုက္ခရောက်ရပါတယ်ဥပမာလောပီတရေအားရက်စစ်ကို1960မှာတိဆောက်စင်ကဒေသခံတွေအတင်းအကျပ်ရွှေပြောင်းခံရပါတယ်ဒီရေအားရက်စစ်တိဆောက်ပြီးအနှစ်90ကျော်ကြာမှလွိုက်ကောင်နဲ့ဖေကုံမျိုးဟာရက်စစ်တအားကိုသုံးနိုင်ပါတယ်ပြည်နယ်တွေမှာရက်စစ်တအားသုံးစွဲနိုင်တာဟာစိတ်မကြသေးပါဘူးမေဂါဝတ်30မကျော်တဲ့ဓာတ်အားပေးစက်ကိုပြည်နယ်အစိုးရတွေ တိဆောက်ခွင့်ရှိပါတယ
်ပြန်လည်ပြည်ပြုံးမြဲဖြစ်တဲ့နေအောင်ကြီးစွမ်းရင်ကိုတုံးသူအနည်းဆုံးဖြစ်နေပါတယ်အပူပိုင်းဒေသဖြစ်တဲ့မကွေးမန္တလေးနဲ့စကိုင်းတိုင်းကရွာစနေပါကိုနေအောင်ကြီးတအားလိုင်းစနေနဲ့လှစ်စင်မီပေးတဲ့စီမံကိန်းကို ADB အာရှဖွံ့ဖြိုးရေးဘဏ်ကအကောင့်ထဲပေါ်ထားပါတယ်ကုန်ကျစရိတ် 80 ရာခိုင်နှုန်းADB ကစိုက်ထုတ်ပြီးဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်ဂျပန်အစိုးရကလည်းထောက်ပံ့ပါတယ်ဒီလိုအသေးစားဒါအားလိုင်းစနစ်မှာလျှက်စစ်မီသုံးဆွဲသူတွေဟာဒါအားလိုင်းကိုထိမ့်သိမ့်တက်ဖို့လိုပါတယ်နေအောင်ကြီးစွန့်ရင်သုံးသူတွေဟာဒါအားလိုင်းအတတ်ပညာနဲ့ဗန္ဒာရေးရာကိစ္စတွေကိုနားလည်တက်ကြွမ်းဖို့လိုပါတယ်အာဆီယံသုတေသနဌာနလေ့လာချက်အရနေအောင်ကြီးစွန့်ရင်ဟာဒီဇယ်ဒါအားပေးဆက်တဲ့စည်းစကားသက်သာတာတွေ့ရပါတယ
်မြေကြီးစွမ်းအင်ကိုကုန်ထုတ်လုပ်ငန်းတွေနေခင်းပိုင်းမှာတုံ့နိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်နေခင်းမှာထုတ်လုပ်တဲ့လျှက်စစ်စွမ်းအားကိုဘက်ထရီတွေမှာတုံလောင်းပြီးညဘက်မှာမီးပေးတာလောက်ပဲရည်မှန်းရင်တော့မြေကြီးစွမ်းအင်စနစ်ဟာကြီးထွားဖို့မလွယ်ပါဘူးဒါကြောင့်နေခင်းဘက်မှာစက်ရုံအလုပ်ရုံတွေမှာအသုံးပြုနိုင်မှုလိုအပ်ပါတယ်မြေကြီးစွမ်းအင်ဓာအားလိုင်းတိဆောက်ရမှာငွေရင်းအများကြီးစိုက်ထုတ်ရပါလေ။ငွေရင်းပြန်ရအောင်မီတာကတိုးမြင့်လိုက်ရင်သုံးဆွဲသူနည်းသွားနိုင်ပါလေ။ဒါပေမဲ့စီးပွားရေးအရာလဲတွက်ချီကြိုက်ဖို့လိုပါလေ။မဟာဒါအားလိုင်းခွန်ရဲ့မှာအိမ်သုံးမီတာကကိုအနည်းဆုံးခောက်ယူနေတဲ့အတွက်မီတာကချင်းရှင်လိုက်ရင်နေကြီးစွမ်းအင်ဒါအားလိုင်းကပိုများတာမျိုးလဲရှိနိုင်ပါလေ။ဒါပေမဲ့ဒီဇယ်မီးစက်နဲ့ရှင်လိုက်ရင်တော့နေကြီးစွမ်းအင်စက်ဟာအများကြီးဇရိတ်သက်တာလေလို့အာဆီယံသုတေသနစာရမှာဖော်ပြပါလေ။ညစ်နေတဲ့အထိမိရတဲ့အတွက်လူ့ဘဝအခြေအနေကောင်းမွန်လာတာကတော့တနည်းရှိစရာမလိုပါဘူး။ဒါကြောင့်ကြေးရွာလျက်စစ်ကော်မတီကပိုင်ဆိုင်ကြီးကြပ်စီမံခန့်ခွဲတဲ့အသေးစားလျက်စစ်ဒါအားလိုင်းစနစ်ဟာမြမကြေးလက်နဲ့အသင့်တော်ဆုံးဖြစ်တယ်လို့လွန်ခဲ့တဲ့ဩဂုတ်လထုတ်အာဆီယံသုတေသနစာရမှာထောက်ခံကြေညာထားပါလေခင်ဗျာ။
ဟောင်းကင်းရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာတာပြင်းနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ခင်းမှာနှာစင်နိုင်ကြပါရရှင်။အခုကျန်းမာရေးခန္ဓာကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အရေးသွေးပြည့်တဲ့ကင်ဆာဆောင်ရှားမှုအပိုင်း1ကိုတင်ပြပေးမှာပါ။ကင်ဆာရောဂါဖြစ်နှုန်း၊သိနှုန်း၊မြင့်မားလာနေတဲ့အချိန်မှာအရေးသွေးပြည့်မီတဲ့ပြုစုဆောင်ရှားမှုတွေရှိဖို့အရေးကြီးပါတယ်။ဒါကြောင့်ကင်ဆာရောဂါပြုစုဆောင်ရှားမှုတွေမှာအရေးအကြီးဆုံးအချက်နဲ့ဒီအချက်ကိုဘယ်လိုထိရောက်အောင်ဆောင်ရွက်ပေးနိုင်သလဲဆိုတဲ့အကြောင်းအငိမ့်စားပါမောက်ခကင်ဆာအထူးကဒေါက်တာဦးစိုးအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคကင်ဆာသုခုဆရာဝန်ကြီးဒေါက်တာဦးစိုးအောင်ခင်ဗျာကျွန်တော်တို့ဒီကင်ဆာယောဂါနဲ့ပတ်သက်လို့အပြောင်းအလဲတွေရှိလာတဲ့ခါကျတော့ဆရာအခုလောလောဆယ်မြန်မာနိုင်ငံမှာဒီကင်ဆာယောဂါရဲ့အနေအထားကဘယ်လိုရှိလဲဆရာ
အခုလောလောဆယ်မှာတော့ဗမာပြည်မှာဒီမကောက်တကမ္ဘာလုံးမှာကင်ဆာကဖြစ်တဲ့နှုန်းကဒေသနှုန်းကတက်နေတာပေါ့လေအဲအဖြစ်များတဲ့ကင်ဆာတွေရဲ့ယောက်ျားလေးမှာတိတ်ကအဆုတ်နှစ်ကအစာအိမ်သုံးကအသေးလေးရာစာရည်ပြွန်းနားကလက်ခံနဲ့ကဒဲကင်ဆာဖြစ်များတယ်။မိန့်ကလေးမှာကြတော့နံပါတ်၁ကကျွန်တော်နိုင်ငံမှာဆဗာကဲကင်ဆာ၊ပိန်ကောင်းကင်ဆာပေါ့။နံပါတ်၂ကရင်သားကင်ဆာ၊နံပါတ်၃ကအဆုတ်ကင်ဆာ၊နံပါတ်၄ကအစာအိမ်၊နံပါတ်၅ကအသည
်။ဟုတ်ကဲ့ဆရာ။အဲ့ဒီကုသမှုအပိုင်းအခြေအနေရောဘယ်လိုရှိလဲဆရာ
။2012ကဆော့သ်အီစ်အရှာ7နိုင်ငံရှိတဲ့7နိုင်ငံမှာကျွန်တော် data action study ဆိုတဲ့လုပ်တာ။အဲ့ဒါဗမာနိုင်ငံအတွက်တက်ကိုကျွန်တော်တို့ဒီရတ်ထုတ်တာရှိတယ်။အတူချုံးပြောရလို့ရှိရင်ဗမာနိုင်ငံမှာကင်ဆာဖြစ်လို့ရှိရင်တစ်နှစ်တွင်းမှာ39ရာခိုင်နှုန်းပေးတယ်။32ရာခိုင်နှုန်းကရှင်တော့ရှင်တယ်ဒါပေမဲ့မိသားစုက financial catastrophe ဒုစရိုက်ရာခိုင်နှုန်းကျတဲ့ပြည်ရှိတာဆင်းရဲကြတာပေါ့။အဲ့ဒါပို့ပြီးတော့29ရာခိုင်နှုန်းကတော့ဟိုတော်တော်မွေးတူကြီးကျတယ်။အဲ့လူတွေကအိုးမဲ့အိမ်မဲ့ရှိရရောင်းအဲ့ဒီချက်တွေရောက်တယ်။အဲ့တော့နောက်ဆုံးကောက်ချက်ချရတာအဲဒီစတေဒီယံကိုကျွန်တော်ပေါ့ဗမာနိုင်ငံလူ1000လောက်ပါတယ်လူနာပေါ့စင်တာ6ခုနောက်ဆုံးဒီလိုကောက်ချက်ချရတဲ့ဆိုတော့ဗမာနိုင်ငံမှာကင်ဆာဖြစ်ရတာတကယ်ကဆွေးကြောက်တာပဲဆိုပြီးတော့ပြောတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသေဆုံးငွေကြေးကုန်ကျမှုတွေများလို့နေတဲ့အနေအထားနဲ့လွတ်မြောက်နိုင်ဖို့ဘယ်လိုမျိုးလုပ်ဆောင်နိုင်မလဲဆရာ
အဓိကတော့ကျွန်တော်ဒီနေ့ emphasize လုပ်ချင်တာလူနာတွေအတွက်ကောက်ချက်ကင်ဆာကိုအကောင့်ဘယ်လိုလုပ်မလဲဆိုတာအမှတ်တွေအကြီးကြီးတာတော့ body discipline management. And a body discipline management is a lot. He can say, oh, good, I mean, they have changed. I want to use it. Who got on it? Can't say, oh, too good. A go on, all your go on. I know. Let it go on. Go on. Sitting on a sign. Can say, oh, I've been a shame by me. Question. Can I have been a shame by me? Young, she's been a shame by me. You are be that in your shame by me. She will be that in your shame by me. Now, General Benedict Gable called it a talk with people. Nothing would get that it could not be too good issue. Nothing moves a fake or go or nothing would be there. Now, on the lady nursing it by me, social geography by me. And the Benedict Gable are a better than that he balance or social aspect of power. Now, in the part of the silver department, I don't think you are sure that's one.
Okay, I don't know what you're saying. The Ghana Bowser was a very good thing. I don't know what you're saying. I don't know what you're saying. I don't know what you're saying. I don't know what
you're saying. I don't know what you're saying. I don't know what you're saying. I don't know what you're saying. เนี่ยเนี่ยเราช่วยสาธารณมีอาวุธที่วัดเลิกก็ตอนมีอาวุธวันปิดวันปิดเนี่ยเดี๋ยวลุงอาเองมาเลิกเลยคือแบบว่าเนี่ยยุคที่เดือนนั้นที่ตุลาคมนั้นปั๊มเนี่ยลุงอาเองเราส่งเช่าเช่าแล้วก็มาเช่าเนี่ยลุงอาเจ้าเองไอ้การเงินก็ล้มเจ้าเราได้ดูเรียกเลยเสียเช่นว่าเราต้องทำอะไรที่เราต้องวิ่งทางด้านนี้ทุกเดือนไอ้เราหัวหางเราไม่รู้ความเราตลาดค้าเออช่วยกันเสริม
มีดีมีเสียดาราคู่ของเราคู่ทุกอย่างกิจสิทธิ์นะเด็กตัวนั้นเดียวเช่นเดียวกันเลยด้วยทุกเดือนนั้นเราเงินเดือนไอ้เด็กตัวเด็กกองเงินบริโภคไทยสวยนี่แหละมั่งเขาไอ้เอ็มดีดีสุดท้ายเนี่ยมันไม่ใช่เดียวเลยมาดีดิสเพลย์มีแมネจเมนต์สุดยอดไม่ใช่เดียวเลยโอเคใช่ไอ้เด็กคู่เราที่คณะบางส่วนเช่าเนี่ยสุดบางคู่ตาเลยด้วยโจจิสุดบริยามเลยใช่โจจิสุดบริยามเช่าเนี่ยอุ้มมาเลยเด็กคู่เราเดียวมันปีเดียวเลยลาลาเลยจุดนั้นเดียว
教育嘛，教育我保安那边教育嘛，跟啥？哎，那么隔壁跟啥去的？就听了阿牛嘛有批的，哎，我都回来的，回来比较七千左右吧，阿达啥个把牛啥么没得听，哎，教育阿牛嘛一批的时候七千左右给的，阿家在是阿达啥把牛啥啥批的，牛啥啥不好了没？阿牛嘛一批的嘛，阿班的了没？哎，那叫那这样的巧，今天比如说。 杨启丹的阿来，那你给我看到了？哎呦，哎，你那嘛，你快些些啊！呢，杨启丹嘛，你们这种的身上去，都是我们队伍，那对面呢，一批一大批，比较高些的，太牛了，上面，那怕倒不好，都把得那里边加了。哎呀，说老话嘛，你那其他都没的，那都没的，哎，到那边嘛，你那了，其他我那个地方，我们都没的，其他那地方的其他一样。
他给了的那个我多少嘞？哎，受项目个案件也没搞拢。哎，另外国家来个，将来就再当个小个，哎呀嘛，本来就没有，随时也里面。哎，OK，是啊，这个那里，可以说的，跟啥事啊？我那个那个的，这杨记跟啥事啊？我那不喏，十三亩，安内多嘞，都是多少个事啊？喏，安内不喏，那哎呀嘛，杨记是安内。
你水库的美妆高了，你那边像个七三五的，这个安内。哎，这个里向有些，里向个有那里有个，里向少年嘞，都嘛，里少年起码有个够我们少年，有个十几个多的嘛嘞。哎，哎，里起码这个话，这个人啊，美妆高了，你学的够阿边嘞。哎呦，那带你我们阿姑，这个阿个北京北京出来，皮面啊，皮肤啊，八分皮面，这个。
我的个的，去年我们也是，那个云南人没收嘛，这个收嘛，这个也是。那个这样的地方，我七十亩米，MDD没收入，就得，就得那一个。比如俺们那个，主要是青年，主要那些嘛，年轻的。那个假如俺们那路，有点点在外向的，没地方。那个底下我们好，我包，我就在这个没地方。那个我就在这个半夜打的，下午哪方都不录的。
Government season disappeared in the Tijamaya season, government department မနေ့မှနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးတော့နှာစင်ချရမယ်တိုင်းရင်သတင်းတော်အစီအစဉ်ကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတော်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ထိတ်ထူးပေါက်ကြီးရွာမှာဘုံကွဲခဲလို့မွ슬လင်ကလေးငယ်အများပြားသေဆုံးဒဏ်ရာရရှိခဲ့ပါတယ်ကရင်ပြည်နယ်ကမမောင်မြို့နယ်မှာKNU တပ်ဖွဲ့နဲ့မြမတက်မတို့ကြားယခုလမှပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့မြမငွေကြီးမှာဗိုလ်ချုပ်အောင်ဆန်းပုံပြန်လဲအသုံးပြုလာတဲ့အပေါ်တိုင်းသားတွေကဘလို့မြင်ပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ကြောက်ရံအုပ်စုထိတ်ထူးပေါက်ကျေးရွာအနီးဇန်နဝါရီလ9ရက်နေ့နနက်ပိုင်းကဘုံတလုံးပေါက်ကွဲတဲ့အတွက်မွ슬င်ကလေး၄ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်သေဆုံးသွားသူတွေကတော့ယာစိန်ဦးလာ10နှစ်အဒူရာမန်10နှစ်အပါအဝင်၄ဦးမှာပွဲချင်းပြီးခဲ့ပြီးဘူရီတောင်ဆေးရုံအယောက်မှာ၂ယောက်ထပ်မံသေဆုံးတာဖြစ်တယ်လို့ဆေးရုံကိုတွားရောက်ခဲ့တဲ့ဘူရီတောင်မြို့ခံတဦးကပြောပါတယ်သူတို့တွေဟာကျေးရွာအနီးမှာရှိတဲ့တောင်မှာထင်းခုတ်သွားစင်မှာပဲအခုလိုဘုံပောက်ကွဲထိမိခဲ့တာဖြစ်တယ်လို့ယွာသားတွေကပြောပါတယ်အခုပောက်ကွဲတဲ့နေရာမှာမကြသေးမီကအစွမ်းစစ်ကြောင်းတစ်ခုကစခန်းချနေထိုင်ခဲ့ဖူးပြီးပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာလည်းစစ်တပ်ကလက်ရောက်စစ်ဆေးခဲ့တယ်လို့ကြေးရွာသားတွေကပြောပါတယ
်ကရင်ပြည်နယ်ကမောင်မောင်းမြို့နယ်မှာကရင်မျိုးသားစီယုံ KNU လက်အောက်ခံ KNL တပ်မ9နဲ့မြန်မာသမ္မတတို့ကြားအခုလမှဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အရသာတချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အခုလ၂ရက်နေ့ကကရင်မျိုးသားလူမျိုးရေးသမ္မတ KNL သမ္မတ9ဆရာနှစ်တိုက်ရင်နဲ့မြန်မာသမ္မတခမရ48စစ်ကြောင်းကြားကမမောင်းမြို့နယ်ဝါတိုးခုနဲ့လေပိုးထလမ်းပေါ်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ဒေသခံရွာတကြီးနှူးဖြစ်တဲ့စောကျော်စိန်တန်းအသက်60နဲ့စောတိက63နှစ်သူတို့ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။အဆိုပါနှစ်ဖက်ကြားပြစ်ခတ်မှုကြောင့်သမ္မတဘက်ကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သမ္မာငါစီရေးချုပ်ဘူမူစောကလေတို့ကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့လ KNU သမ္မာဒုံဘက်မှာလည်း KNU တိုက်ရင်နဲ့သမ္မတကြားထိသွေးမှုနှစ်ကြိမ်ဖြစ်ပွားပြီးနောက်ပိုင်းသမ္မတတိုက်ရင်3ရင်တိုင်အားဆက်မှဖြည့်တင်ထားတာရှိနေခဲ့ပါတယ်။
ဒီဇင်ဘာလ25ရက်နေ့ကနေစတင်ကျင်းပခဲ့တဲ့အစဲချိန်မြောက်မွန်ပြည်သက်ပါတီဗဟိုညီလာခံမှာထိပ်ပိုင်းခေါင်းဆောင်တွေအစ်စ်ပြန်လဲရွေးချယ်ရမှာနိုင်ငံသားကဥက္ကဋ္ဌဖြစ်လာပြီးအထွေထွေတွင်းရေးမှုနဲ့စစ်ဦးစီးချုပ်နေရာပြောင်းလဲမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ5ရက်နေ့ကလျှို့ဝှက်မဲစနစ်နဲ့ရွေးချယ်ခဲ့ရမှာနိုင်ငံသားကဥက္ကဋ္ဌနိုင်အောင်မင်းကဒုတိယဥက္ကဋ္ဌအထွေထွေတွင်းရေးမှုနိုင်ကျော်ရဲ့တွဲဖက်အတွင်းရေးမှုနိုင်ဝင်းလစစ်ဖက်ဆိုင်ရာကော်မတီအတွင်းရေးမှုဗိုလ်ချုပ်ပညာမဲဆန်းဗဟုအလုံမှုဆောင်အဖွဲ့ဝင်နိုင်လီကောင်နိုင်အင်းမွန်နိုင်ပညာလယ်နဲ့နိုင်အောင်ငေးတို့ရွေးချယ်ခံရပါတယ်။ကျမရေးအရာဥက္ကဋ္ဌနိုင်ထောမွန်အနားယူလိုက်တဲ့အတွက်ခေါင်းဆောင်အပြောင်းလဲရှိတယ်ဆိုပေမဲ့လည်းအစဉ်လာတိုင်းလူဟောင်းတွေပဲရာထူးတဆင့်တိုးသွားချင်တာဖြစ်တဲ့အတွက်မွန်ပြည်သက်ရဲ့မူဝါဒပိုင်းဆိုင်ရာမှာထူးထူးခြားခြားပြောင်းလဲဖြစ်ပေါ်မှုရှိလိမ့်မယ်လို့မထင်ကြောင်းစောင့်ကြည့်လေ့လာသူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရေးမြို့နယ်ရေးချောင်းဖျားဒေသရှိဗဟိုဌာနချုပ်မှစတင်ကျင်းပတဲ့မွန်ပြည်သက်ပါတီဗဟိုညီလာခံမှပါတီခေါင်းဆောင်အစစ်အစစ်တွေကိုလျှို့ဝှက်မဲ့ပေးစနစ်နဲ့အသစ်ပြန်လည်ရွေးချယ်ခဲ့တာဖြစ်ပါတယ်
။လက်နက်ကင်တပ်ဖွဲ့တွေကစီတစ်ဖက်သက်အပြည့်အကြောင်းကြေညာထားပြီးမဲ့လက်နက်ကင်တပ်ဖွဲ့များပြားလှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲဒီပေါ်နန်းဆန်နံမလူနဲ့မန်တုံမြို့နယ်တွေမှာဒေသခံတွေဟာညီမျိုးမွန်းဆက်တိုက်ဆွေးလို့နေမမှုတွေဖြစ်နေပါတယ်။ဇန်နဝါရီလ6ရက်နေ့ကမြို့သက်စိတ်ပစ္စည်းဝယ်တဲ့ဒေသခံတို့မိုင်းနေမိရမှာတန်ရာပြင်းထန်တဲ့သူကိုလာရှုစေယုံပို့ရပြီးတန်ရာစိတ်မပြင်းတဲ့သူကိုတော့ကြောက်မဲစေယုံကိုပို့ဆောင်ထားရတယ်လို့အိုင်းတမောလူမှုကူညီရေးသင်းကကိုအပန်းကပြောပါတယ်2019ခုနှစ်အတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းပေါက်ကွဲမှုကြောင့်ဒေဆုံးသူ16ဦးရှိပြီးတန်ရာရသူ34ဦးရှိကြောင်းလူမှုကူညီရေးသင်းဖွဲ့တွေကပြောဆိုပါတယ်
ချင်းပင်နယ်ပလဝမြို့နယ်ထဲကငရှားကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးတန်ရအပြင်းထန်ရရှိခဲ့ရာကြောင့်ပလဝဆေးရုံကနေစစ်တွေဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။ငရှားရွာသူတော်ဟွေတင်ဟာတော်ထဲတွားရင်မိုင်းနေမိတာလို့ပလဝမြို့နယ်တိုက်ပွဲရှောင်တွေနဲ့တဘာဝဘေးကူညီရေးအဖွဲ့အတွင်းရေးမှူးဦးကျော်အောင်ကပြောပါတယ်။ပောက်ကွဲတဲ ဒီနေ့ကတော့ညမာဆက်တန်နဲ့ရခိုင်လက်နက်ကင်အေအေအဖွဲ့တို့အကြားတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ 2020 ဇန်နဝါရီ 9 ရက်နေ့ကစပြီး 2020 ဇန်နဝါရီ လ 9 ရက်နေ့ကစတင်ပြီး ဖိုးကျောင်းဆန်းပုံပါ ကျပ်ငွေ 1000 တန်း ငွေစက်ကူတွေကို NLD အစိုးရကနေစတင်ထုတ်ဝေရမှာ မျိုးနယ်တိုင်းကမြမစီးပွားရေးဘဏ်မှာတွားရောက်လဲလဲစတင်အသုံးပြုနေကြပြီဖြစ်ပါတယ်။မြမငွေကြေးမှာဘိုးချောင်းအောင်စံပုံပြန့်တဲ့အသုံးပြုခြင်းဖြင့်တိုင်းနာစီလုံးညီညွတ်ရေးပြည်အောင်စုပြုပြင်တိဆောက်ရေးမှာဘလိုမျိုးအကျိုးပြုနိုင်မှာတလဲဒီအပေါ်ကိုတိုင်းနာတွေကဘလိုမြင်ပါတလဲနတ်မဟုတ်ကနေစူးစီးတင်ဆက်ထားပါတယ်။
စစ်အစိုးရလက်ထက်ကတည်းကဘိုးချောင်းစမ်းပုံမှာမြမငွေစက်ကိုထုတ်လို့အသုံးပြုမှုရပ်တန့်ထားရာကနေအခုလ30ပိုင်းကပြည်ထောင်စုမြန်မာနိုင်ငံတော်ဗဟိုပံကနေဘိုးချောင်းစမ်းပုံမှာစတင်ထောင်းတန်းငွေစက်ကိုစတင်ထုတ်ဝေအသုံးပြုခဲ့ပါတယ်။ဘိုးချောင်းစမ်းရုပ်ပုံပံငွေစက်ကိုအခုလိုထုတ်ဝေတာဟာမြမခေါင်းဆောင်တွေအနေနဲ့လူမျိုးကြီးဝါဒကျင့်သုံးနေဆဲပဲလို့ခန့်စားမိကြောင်းကြားပြည်နယ်ခေါ်
ပေါ်ချန်ဆန်းနာမည်ကိုရွေးကောက်ပွဲအတွက်အန်အယ်ဒီအစိုးရကအသုံးချနေတယ်လို့ဖြစ်နေတယ်လို့မှုန်ပြနေအရက်ဖက်ဖွဲ့စည်းများကွန်ရက်ညီနိုင်ရေးမှုမင်းအောင်ထူးကပြောပါတယ်ဒီပတ်စံရတံမှုနဲ့မြေဒီကွာဆက်တန်းရတဲ့ဘဝတို့ကပူကြီးကြီးရတယ်အဲ့လိုပဲမြင်တာပေါ့နော်တစ်ခါမှဒီလက်ရှိအန်အယ်ဒီအစိုးရအနေနဲ့ဒီဂျူကောက်ပွဲဒီလာတယ်ဒီလိုကိစ္စမျိုးတွေပေါ့နော်ဟိုအဲ့လိုမျိ ပြည်ထောင်စုကြီးအတွက်ပိုပြီးအကျိုးရှိနိုင်မယ်လို့အန်ဒီအခုလိုဘိုချုပ်ပုံပါငွေစက်ကူထုတ်ဝေပေးဖို့တောင်းဆိုထားလို့အခုလိုဘိုချုပ်ပုံပါငွေစက်ကူကိုထုတ်ဝေရတာဖြစ်တယ်လို့ဘဟုပန်ဒုတိယဥက္ကဋ္ဌဒေါက်ခင်စောဦးကလွတ်တော်မှာဖြေကြားထားဖူးပါတယ်ဘိုချုပ်အောင်ဆန်းကျေးရုပ်ဘိုချုပ်အောင်ဆန်းရုပ်ပုံနဲ့အမိတွေကိုရှေ့တန်းတင်နေမယ့်အစားဘိုချုပ်အောင်ဆန်းရဲ့လောက်ရက်တွ MCA ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်လျှောက်ပါဝင်လာတဲ့ပြည်ထောင်စု Institute က Director
ဦးခွန်ဆိုင်ကအခုလိုပြောပါတယ်ဒီထက်ပိုကောင်းစေချင်တယ်ဆိုလို့ရှိရင်အစိုးရအနေနဲ့သူ့ရုပ်ထုတို့သူ့ဓာတ်ပုံတို့ကိုခြေတန်းတင်မဲ့အစားသူ့လုပ်ရတွေကိုခြေတန်းတင်ဖို့သူ့ရဲ့စိတ်ဓာတ်ကိုခြေတန်းတင်ဖို့ဒါအရေးကြီးပါတယ်
ပေါ်မှာအကျိုးရှိလိမ့်မယ်လို့လည်းကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာပို့ချောင်းဆန်းပုံမှာငွေစက်ကူတွေကိုစစ်အစိုးရမတိုင်မီကာလကငွေစက်ကူတွေအပြင်ငွေအကျွေးစိတ်တွေမှာလည်းထက်တွင်းရိုက်နှက်ပြီးထုတ်ဝေအသုံးပြုခဲ့ကြပါတယ်ဆက်ပြီးတော့ရှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုဒီဇင်ဘာလ22ရက်နေ့ကမုန်ပြင်းနယ်စိုက်မြောမြို့နယ်မှာကျင်းပခဲ့ရမှာမွန်လူငယ်တွေအနေနဲ့ ပါတီနိုင်ငံရေးနဲ့လက်နက်ကင်တော်လှန်ရေးတွေမှာပါဝင်ဝင်ရံကြဖို့တက်ဆိုင်ရာပါတီခေါင်းဆောင်တွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။အသက်77နှစ်ပြည့်ပြီးမွန်လူငယ်တွေအနေနဲ့နိုင်ငံရေးပါတီမှာပါဝင်ဝင်ရံကြဖို့နဲ့လာမယ့်ရွေးကောက်ပွဲမှာမဲထဲကြဖို့ဒီဇင်ဘာလ27ရက်နေ့ကဝန်ပြည်နယ်စိုက်မြောမြို့နယ်မှာကျင်းပခဲ့တဲ့ရှစ်ကြိမ်မြော
သက်18နှစ်ပြည့်ပြီလူငယ်တိုင်းကိုဒီရွေးပွဲမှာမဲထဲဖို့ရဲ့နောက်တစ်ချက်ကဒီမွန်ဒီရွေးပွဲကိုပူပေါင်းကဝန်းရံပေးဖို့ပေါ့အဲ့ဒီရွေးချယ်တဲ့နှစ်ချက်ပေါ့
အခမ်းအနားကိုအဲ့ဒီနေ့မနေ့ပိုင်းကစိုက်မြောမြို့နယ်ပြုံကူတောင်ချီရင်ကွင်းပြင်မှာကျင်းပခဲ့တာဖြစ်ပြီးမြို့နယ်ကြီးရွာကိုစားပြုလူငယ်ပင်ခရယာအဖွဲ့50ကျော်တန်ဃာတော်တွေနဲ့နေနေရရကမွန်နုဒုတွေမွန်ပြည်တစ်ပါတီနဲ့မွန်ညီညွတ်ရေးပါတီကောင်ဆောင်တွေလူငယ်နဲ့စာပေရင်ကျေးမှုအဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေပါဝင်စုစုပေါင်းအင်အား2000ကျော်ခန့်ကစစ်ကြောင်းတွေနဲ့စီးတန်းချီတက်ခဲ့တာပါအမျိုးသားရေးတာဝန်တရအနေနဲ့မွန်လူငယ်တွေနိုင်ငံရေးမှာပါဝင်ဝန်ရံသွားကြဖို့နဲ့ပြည်စုံပါမှာလည်းခေါင်းဆောင်ဖြစ်တာဝန်ယူကြဖို့မွန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှကဒီခန်းနာမှာမောမာတာနဲ့အခုလိုပဲမိတ်ခွန်းပြောဆိုတိုက်တွန်းခဲ့ပါတယ်
နေတော့တော့စောက်ပေါ်ကျပေါ်ဆုံးကဲတော့တော့တော့မနေတော့အာသာလာကတော့
ပြစ်စုပန်ခေါင်းဆောင်ပြင်အနာကခေါင်းဆောင်တွေဖြစ်လူငယ်တွေရှေ့ဆောင်ပြီးတော့အမျိုးသားတာဝန်ထမ်းဆောင်ပေးကြပါဒီကနေ့မှလူငယ်တွေနူးနူးကြွားကြားစူးစူးစီးစီးနဲ့နိုင်ငံရေးမှာပါဝင်လှုပ်ဆောင်လာဖို့ကိုအချိန်လေးကအလွန်ပဲတောင်းဆိုနေပါပြီအထူးသဖြင့်လူငယ်တွေမိမိတို့စွမ်းရည်ကိုမြင့်တင်ပြီးနိုင်ငံရေးမှာအုံလိုက်ကျင်းလိုက်တစုတစည်းတဲ့ပါဝင်လာဖို့ကိုကျင်းပနေစေမွန်ပြည်တစ်ပါတီပဟိုညီလာခံကလည်းတောင်းဆိုပါတယ်
ဒါပေမဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကင်တွေကနေလူငယ်တွေကိုလက်နက်ကင်ဖို့လှောက်ဆော့တဲ့အပေါ်မှာတခြားတစ်ဖက်မှာလည်းအမြင်တစ်မျိုးဖြစ်သွားနိုင်တယ်လို့နိုင်ငံရေးလှိလာသူနိုင်ရဲစော်ကအခုလိုပဲတုံ့တပ်ပါတယ်
။နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကင်တွေကလူငယ်တွေကိုများဟုလာပြီးတော့လှောက်ဆော့နေသလားဆိုတဲ့ပုံစံမျိုးတက်ရောက်သွားမှာလေစိုးတယ
်မြန်မာနိုင်ငံလွတ်လပ်ရေးအကျိုးခေတ် 1946 ခုနှစ်ဒီဇင်ဘာလ 28 ရက်နေ့ကကျင်းပခဲ့တဲ့မွန်လူငယ်နှီးနှောပလဲပွဲကိုအကြောင်းပြုပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဟာရှစ်ကြိမ်မြောက်ရှိလာပြီးဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးကြီးတောင်မြို့နယ်ထိတ်ထူးပေါက်ကျေးရွာမှာဘုံတလုံးပေါက်ကွဲတဲ့အတွက်မွတ်စလင်ကလေးအများအပြားတေဆုံးဒဏ်ရာရရှိသွားခဲ့ပါတယ်။ကရင်ပြည်နယ်ကမမောင်းမြို့နယ်မှာ KNU နဲ့မြမသက်မတော်တို့ကြားအခုလအတွင်းတိခတ်တက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်အရက်သားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ကြာသပတေးနေ့ညတိုင်းနားဆင်နေကြတန်ရင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။မနေ့ကမနေ့မှာတော့အခုညပိုင်းမှာနားဆင်ကြကြရတဲ့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်ကျမရေးနဲ့တန်ရင်သတင်းလွှာကန္တာတွေကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်စာဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ
်။တင်းမာမှုတွေကြုံရတဲ့ယူရန်နိုင်ငံဘက်ကအလျှော့ပေးကောင်ရတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောခဲ့ပေမဲ့ယူရန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေအခြေစိုက်ထားတဲ့စခန်းတွေကိုယူရန်ကပက်ထင်းတပ်မစ်ဆိုင်းတုံးတွေနဲ့ပစ်ခတ်မှုဟာအမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ဖို့ရည်ရွယ်ခဲ့ပုံရတဲ့အကြောင်းအမေရိကန်ဆိုရာတာဝန်ရှိသူတွေကပြောလိုက်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုတည်စီလိုတဲ့ရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်လို့ယုံကြည်လောက်တဲ့ထောက်လိုင်းရေးသတင်းတွေရရှိခဲ့တဲ့အကြောင်းဒုသမ္မတမက်ကင်စ်က NBC သတင်းဌာနကိုပြောဆိုလိုက်တာပါအမေရိကန်ပူတော်စေဦးစီးချုပ်မြောက်အောက်ထဖို့ချုပ်ကြီးမတ်မိုင်လီကလည်းတိုက်ခိုက်မှုဟာအဆောက်အဦတွေရင်းတွေပစ္စည်းတွေထိခိုက်ပစ္စည်းအောင်စစ်တီတွေတည်ဆောက်အောင်ရည်ရွယ်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားတာပါယူရန်နဲ့အမေရိကန်ကြားအချိန်နဲ့တင်းမာနေချိန်မှာပဲအမေရိကန်သမ္မတအနေနဲ့စီးရင်နဲ့ဖြည့်ရှင်းတဲ့နည်းကိုမတုံ့နိုင်အောင်တားမြစ်မဲ့ဥပဒေချမ်းတစ်ခုကိုအောက်လွှတ်တော်မှာဒီကနေ့မဲခွဲတည်ပြုလိုက်မယ်လို့ခန့်မှန်းရပါတယ်။ဒီကနေ့မဲခွဲမဲ့ဆုံးဖြတ်ချက်မှာတော့ယူရန်ကိုလွှတ်တော်ကစစ်မြေကြီးညာပဲဒါမှမဟုတ်လွှတ်တော်ရဲ့ခွင့်ပြုချက်မပါပဲအမေရိကန်ကတိုက်ခိုက်နိုင်မှုရည်ရွယ်ထားတာလည်းဖြစ်ပါတယ်။ယူရန်နိုင်ငံဒီရန်မျိုးတော်လေယာဉ်ဝင်ကနေပြန်တက်ပြီးမှချခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းခီးတဲ့လေယာဉ်ဟာနောက်ပြန်လဲဖို့ကြိုးစားခဲ့ပေမဲ့ပြဿနာတစုံတရာနဲ့ကြုံနေရတယ်ဆိုပြီးလေယာဉ်မှုကဆက်သွယ်အကြောင်းကြားတာမျိုးမရှိခဲ့တာကိုကနအုပ်စစ်ဆေးချက်မှာတွေ့ရှိခဲ့တဲ့အကြောင်းယူရန်စုံစမ်းစစ်ဆေးသူတွေကပြောဆိုခဲ့ကြပါတယ်။လေယာဉ်ပြစ်ချမှုဟာမစ်ဆိုင်းလုံးနဲ့ပြစ်ချခံရတာဖြစ်နိုင်မဖြစ်နိုင်ဆိုတာကိုလည်းစုံစမ်းစစ်ဆေးသူတွေကစုံစမ်းစစ်ဆေးနေကြပါတယ်။
ကျားသာပရိသင်ကြားပေးထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါရှင်အခုည10:30ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်မနေ့ကတောက်ကြနေမနေ့ဖက်ခြောက်နိုင်ကနေခွန်တနာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတော်မီတာ30နှစ်40လေးဆယ်ရှစ်ဒုတိယနိုင်ဝက်မှာလိုက်လက်မီတာ196ကီလိုဟတ်စ်တင်9ခွန်9ရူကနေ This program has come to you from the Voice of America, Washington.